ဘရော့ခ်အိုဘားမားကသူ့ရဲ့လက်ထောက်တဦးအဖြစ်အချိန်တော်ကြာအမှုထမ်းခဲ့သူတယောက်ကိုအစိုးရအဖွဲ့အစ်အတွင်းဩဇာကြီးတဲ့ရာထူးတစ်ခုမှာတာဝန်ပေးလိုက်ပါတယ်။သမ္မတကသူ့ရဲ့အဓိကအကြံပေးပုဂ္ဂိုလ်တဦးဖြစ်တဲ့ Dennis McDonald ကိုသူ့ရဲ့၅ယောက်မြောက်အင်ဗီရောအရာရှိချုပ်အဖြစ်တောက်ကြနေမှာပဲထုတ်ဖော်ကြေညာလိုက်တာပါ။အရင်ကတော့ Mr. McDonald ဟာအင်ဗီရောနိုင်ငံကြားရေးအကြံပေးပုဂ္ဂိုလ်ဖြစ်တာဝန်ယူခဲ့ပါတယ်။သူဟာဆိုရင်2011ခုနှစ်မေလတဲမှာတုန်းကအယ်ကိုင်ဒါအကြမ်းဖက်ခေါင်းဆောင်အိုဆာမာ ဘင်လာဒင်ကိုတုတ်တင်ခဲ့တဲ့အမေရိကန်အထူးကွန်မန်ဒိုတွေရဲ့စီးနှင်းတိုက်ခိုက်မှုကိုသမရကကြည့်ရှုချိန်မှာတခြားလက်ထောက်အရာရှိတွေနဲ့အတူရှိနေသူအဖြစ်ဓာတ်ပုံမှတ်တမ်းတင်ခံရသူလည်းဖြစ်ပါတယ်။သမရအိုဘားမားကတော့မစ္စတာမက်ဒေါ်နယ်ဟာမရှိမဖြစ်ပုဂ္ဂိုလ်တဦးသူနဲ့အတူအင်ဗီရောမှာရှိသူတွေအားလုံးရဲ့တကယ်မိတ်ဆွေအရင်းချာတဦးလို့ပြောဆိုခဲ့ပါတယ်။မစ္စတာမက်ဒေါ်နယ်ဟာဗန်နာယေးဝန်ကြီးအဖြစ်အမိစင်းတင်သွင်းခံထားတဲ့ဂျက်လူးရဲ့နေရာကိုလွှဲပြောင်းယူမှာဖြစ်ပါတယ်။တောက်ကြနေမှာပဲအင်ဗီရောအတွင်းတခြားဝန်ထမ်းတွေကအတော်များများကိုလည်းကြီးညာခဲ့ပါတယ်ခင်ဗျာ။